စကိုင်းတိုင်းပလဲမြို့နယ်ထဲမှာပြီးခဲ့တဲ့ဇန်နဝါရီလ5ရက်ကနေစလို့စစ်ကောင်စီတပ်ဖက်ကစစ်ရဟတ်ယာဉ်တွေကိုပါတုံးပြီးတော့5ရက်ဆက်တိုက်စစ်ဆင်ရေးလုပ်ခဲ့ပါတယ်။ဒေသခံပြည်သူတို့ချို့ဖမ်းဆီးခံရတာရှိတယ်လို့အသက်သေးဆုံးမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီပြောခွင့်ရကလည်းအဲ့ဒီဒေသမှာတိုက်ပွဲဖြစ်ပွားခဲ့တာရှိပြီးတော့အလောင်းတချို့နဲ့လက်နက်တချို့ရရှိခဲ့တယ်လို့လည်း VOA မြန်မာပိုင်းကတုံ့ပြန်ထားပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။ပလဲမြို့နယ်ကထိုးစစ်တွေကိုဇန်နဝါရီလ10ရက်နေ့နေ့လယ်ပိုင်းကစတင်ခဲ့တာဖြစ်ပါတယ်။10ရက်နေ့ကအုံနောက်ကျေးရွာမှာဒေသရင်း PDF တပ်ဖွဲ့ဝင်တချို့နဲ့လူငယ်တွေတွဲဆုံနေကြတဲ့ချိန်မှာစစ်ကောင်စီတပ်တွေကရဟတ်ရင်တွေနဲ့ရောက်လာပြီးတော့ပြစ်ခတ်တပ်ဖြတ်တာဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ
်။စီးပွန်းစီးခုနစလောက်တော့ရှိနေရတချို့လည်းပြန်လာတယ်။ဒါပေမဲ့ဒီနေ့မနေ့တည်းရလာတော့25ရောက်နာမခေါ်ကိုခေါ်သွားတယ်အစီအမံရခေါ်တော်တယ်နိမ့်နေမှာရခေါ်တော်တယ
်ထိုးစစ်စတင်ခဲ့တဲ့ဆယ်ရက်နှစ်အုံနောက်ကျေးရွာမှာ PDF အဖွဲ့ဝင်လို့ယူဆရသူတွေကိုစစ်ဆေးမင်းမြန်းခြင်းမရှိရနဲ့ပြစ်တက်ခဲ့ပြီးတော့အလောင်းတွေကိုမိရှို့ခဲ့တယ်လို့ဒေသခံကပြောပါတယ
်သူတို့တက်တာတော့အဲ့ဆယ်ရက်နှစ်တစ်ဆင်းမှာပဲတက်တာအယောင်းစလောက်ရှိတယ်အုံနောက်ကျေးရွာမှာပဲတက်တာအဲမင်းမြန်းစစ်ဆေးခြင်းရှိမှုတခါလေးပြစ်တက်လိုက်တယ်ရပုန်ကန်ကန်နဲ့ရေဘုံမမင်းကအစီအလေးရှိတယ်ဆိုင်ကြီးကအစီအလေးတွေရှိတယ်ဆိုင်ကြီးအစီအလေးတွေမှာကျောင်းကျလေးပြောက်အလောင်းတွေမိလေးတွေအလောင်းတွေရှိတယ်နောက်ထပ်လူတွေရှိတယ်နေရာတနေရာတုံးနေရာလောက်ရှိတယ
်စကိုင်းတိုင်းပလဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA မြန်မာပိုင်းကနေဒေသနဲ့ပါပြစ်ခတ်မှုရှိပါသလားလို့ဆက်သွယ်မေးမြန်းတဲ့အခါအဲ့ဒီဒေသမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်လို့အတည်ပြုပါတယ်
ဒီဝါမရအိဒမ်မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်ပွားနေတာရှိတယ်။သူတို့ဘက်ကကျွန်တော်တို့အလောင်းတစ်ချို့နဲ့လက်နဲ့တစ်ချို့ရခဲ့တာတော့ရှိပါတယ်ဗျာ။ဒီကြောင့်ပြစ်ခတ်မှုကကျွန်တော်တို့လူကြောင့်ပြစ်ခတ်မှုဖြစ်မဖြစ်တော့မသိဘူး။လူတဲ့နေရာရှိတော့လည်းကျွန်တော်တို့သုံးမယ်လို့လည်းပြောသုံးပြီးမယ်ဆိုတော့ပြောထားပြီးသားပါဗျာ
။အုံနောက်ကျေးရွာကိုဇန်နဝါရီလ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့12ရက်နေ့ကြာမှစစ်ကောင်စီတပ်တွေကပြန်လည်ထွက်ခွာသွားတာဖြစ်ပါတယ်။ကျေးရွာသားတွေဆက်လက်ထွက်ပြေးတုန်းချောင်နေရတယ်လို့ရွာသူရွာသားတွေရဲ့ပစ္စည်းတွေကိုလည်းဖျက်ဆီးတာတွေငွေနဲ့အဖိုးအံပစ္စည်းတွေယူသွားတာတွေလည်းရှိတယ်လို့ဆိုပါတယ်။ဖမ်းဆီးခံထားရသူတွေထဲမှာပလဲမြို့နယ်ကံတောင်ကျေးရွာကအသက်58နှစ်အရွယ်ကျူရှင်ဆရာဦးလာဆွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့သူရဲ့ဇနီးကပြောပါတယ်
။အဖြစ်လို့ဖမ်းသွားတယ်လို့တော့အဲ့လိုကတော့မသိရဘူးရှင်။ဒီမားတို့နဲ့လည်းအဆက်အသွယ်လည်းမရဘူး။အခုချိန်ထိလည်းအဆက်အသွယ်မရဘူး။ဖမ်းသွားတာပဲဖမ်းသွားတယ်လို့လည်းမသိရသေးဘူး။သူမကပြီးသူယောဂပြင်းပြင်းထန်ထန်လည်းရှိတယ်ရှင်သူကဆေးမတော့ရင်မဖြစ်ဘူးရှင်အဲ့ဒါပြီးတော့သူတို့လည်းရှိတယ်ကောင်ယောဂလည်းရှိတယ်ရှင်သူကကျမကြီးကတော်တော်အချိန်လေးစိုးတယ်ကျမတို့အဲ့ဒါကိုမိသားစုကစိုးရင်နေပါတယ်ရှင
်အာနာသိစစ်ကောင်စီတပ်တွေဟာ73ရက်နေမှာတော့ပထိုးတာပုတ်ပါကြီးတမားရွာတွေဘက်ကိုစစ်ကြောင်းတွေထိုးနေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီရွာတွေဘက်မှာလည်းရဟတ်ရင်နဲ့ပြစ်ခတ်တာတွေရှိသလိုစစ်ကောင်စီတပ်ဖွဲ့တွေကိုရဟတ်ရင်နေနဲ့တည်ဆောင်ပြီးကြီးတမားရွာနဲ့ရသိပ်ရွာတွေဘက်မှာတပ်တွေချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်